န်းခန့်သာလို့မပါရက်လားတူတော်မောင်နိုင်ငံတနိုင်ငံရဲ့ယဉ်ကျေးမှုအဆင့်တန်းကိုသိခြင်းရင်အဲ့ဒီနိုင်ငံကထွက်တဲ့စာပေလက်ရာတွေကိုအကဲခတ်ကြည့်ရင်သိနိုင်ပါတယ်ဒီတစ်ပတ်စာပေနဲ့သက်ဆိုင်တဲ့အကြောင်းအရာလေးတစ်ခုမင်းကိုပြောပြခြင်းပါတယ်ကွယ်လက်ရှိငါတို့မြန်မာနိုင်ငံကစာပေဟောပြောပွဲတွေအကြောင်းမောင်စာပေဟောပြောပွဲလို့ပြောလိုက်တာနဲ့ဟိုးတုန်းကစာပေဟောပြောပွဲတွေကိုပြန်ပြီးလွမ်းမိပါတယ်တက္ကသိုလ်ဘုံနိုင်တို့လေသွင်းသားစောချစ်တို့ဥအောင်တင်းတို့ဆရာမြတ်တန်းတင်းတို့ဆရာမောင်တော်ကတို့ဆရာပါရဂူတို့ဆရာတော်ရာဆွေတို့ဆရာဣကြာကွေးတို့ဆရာဦးဆန်းလွင်တို့ဟောခဲ့ကြတဲ့ကာလတွေကိုပေါ့အဲ့ဒီခေတ်အဲ့ဒီခါတုန်းကစာပေဟောပြောပွဲမှာပြောခဲ့ဟောခဲ့တဲ့ဆရာတွေကအရေးကောင်းအပြောကောင်းတဲ့သူတွေဖြစ်ကြတယ်လို့စာပေအတွေ့အကြုံမှာလည်းတကယ်တပါရင်ဝါရင်နေတဲ့စာရေးဆရာကြီးတွေဖြစ်ကြပါတယ်စာဖတ်သူအများစုဟာသူတို့ရဲ့စာပေအနုပညာလက်ရာတွေကိုဖတ်ရှုခန်းစားရင်းနှီးလေးစားထားပြီးသူများလည်းဖြစ်ကြပါတယ်အဲ့ဒီတုန်းကစာပေဟောပြောပွဲမှာဟောနေတဲ့စာရေးဆရာအများစုဟာစာရေးဆရာအတွေ့အကြုံရင့်ကျက်ပြီးမှလူလေးစားခံရတဲ့စာပေအနုပညာတွေဖန်တီးပြီးမှစာပေဟောပြောပွဲဆိုတဲ့စင်ပေါ်ကိုတက်လှမ်းလာခဲ့ကြတဲ့သူတွေဖြစ်ကြပါတယ်ဟောပြောတဲ့အခါမှာလည်းပြည်သူတွေတကယ်ဗဟုသုတရသည်မဲ့အကျိုးဖြစ်တွန်းစေမဲ့ဇကားတွေကိုစိတ်စေတနာအပြည့်အဝနဲ့အာကျိုးမှန်တဲ့မိုးအလင်းဟောခဲ့ကြတဲ့သူတွေဖြစ်ပါတယ်စေတနာဝါသနာအတွက်သာဟောခဲ့ကြတာဖြစ်ပြီးဘာအကျိုးအမြတ်လဲမျှော်လင့်ခဲ့ကြတဲ့သူတွေမဟုတ်ပါဘူးပစိုးတကွင်းနဲ့မိုးအလင်းဟောတယ်ဆိုတဲ့ဇကားဟာအဲ့ဒီတုန်းကစာရေးဆရာတွေကိုရည်ညွှန်းပြီးပြောခဲ့ကြတာပါတကယ်လဲဘာအကျိုးမျက်မှမရပဲပစိုးတကွင်းငချောက်တပြားနဲ့တိုင်းပြည်ပတ်စာပေဟောပြောခဲ့ကြတာပါအဲ့ဒီတုန်းကအခုခေတ်လို12လရာသီဟောနေကြတာမဟုတ်ပဲရဒေါ်လတလတဲကိုသာစာပေဟောပြောပွဲရာသီအဖြစ်သတ်မှတ်ပြီးဟောပြောခဲ့ကြတာပါချမ်းချမ်းစီစီအချိန်ကာလမှာချင်းချင်းတဲတဲကျင်းပခဲ့တဲ့စာပေဟောပြောပွဲတွေမိုးအလင်းနားထောင်ခဲ့ရတဲ့အရာတာကိုပြန်ပြီးလွန်တန်းတမိပါတယ်ငါတူဝမ်းစာဖူလုံလာတဲ့ဆရာကြီးတွေရဲ့ဟောပြောပွဲကိုနားထောင်ရတာဟာအင်မတန်အနှစ်သာရရှိပြီးတန်ဖိုးမဖြတ်နိုင်တဲ့ဗဟုသုတတွေကိုပွားများစေပါတယ်အခုခေတ်မှာတော့စာပေဟောပြောပွဲတွေကိုနဒေါ်လတလတဲသာမကပဲ12လရာသီကျင်းပလို့နေကြပါပြီဟောပြောတဲ့သူတွေကလည်းအရင်လိုစာရေးဆရာတွေသာမဟုတ်ကြတော့ပဲစာပေဟောပြောပွဲခေါင်းစဉ်အောက်မှာရုပ်ရှင်မင်းသားမင်းသမီးတွေလူရှင်တော်တွေအခြားနယ်ပယ်ကလူတွေကျူရှင်ဆရာတွေလူမှုကွန်ရက်စာမျက်နှာပေါ်မှာနာမည်ကြီးနေတဲ့ဆယ်လီဆိုသူတွေရောက်လာကြပါတယ်။အဲဒီတဲကတချို့ဟာစာတပုတ်ကပြားတပုတ်တောင်ဟုတ်ဒီပတ်ဒီစာမျက်နှာပေါ်မှာရေးသားဖူးကြတဲ့သူတွေမဟုတ်ကြပါဘူး။ဒီစကားကိုအဘကမလို့လို့ပြောတာမဟုတ်ပါဘူး။စာပေဟောပြောပွဲဆိုတဲ့ခေါင်းစဉ်အောက်မှာလာဟောနေလို့သာပြောရတာပါ။အခြားခေါင်းစဉ်နဲ့ဆိုရင်မပြောလို့ပါဘူး။ဥပမာလူတုနဲ့နိုင်ငံရေးတို့ပညာရေးရဲ့အနာဂတ်တို့တရုတ်ဆောင်အတက်ပညာတို့ခေါင်းစဉ်အောက်မှာဆိုရင်ပို့ပြီးအဆင်ပြေမယ်လို့တွေးမိလို့ပါ။တချို့ Facebook စာမျက်နှာပေါ်ကဆယ်လီဆိုသူတွေဟာလည်းစာပေဟောပြောပွဲခေါင်းစဉ်အောက်မှာခက်တီတီဟောပြောနေကြတာတွေလည်းရှိလာပါတယ်။ဆရာဇော်ကြီးရဲ့ကဗျာတွေ၊ဆရာမောင်ချောနယ်ရဲ့ကဗျာတွေ၊တာယာမင်းဝေရဲ့ကဗျာတွေကိုပုံတူကူးချနေတဲ့ Facebook ဆယ်လီတချို့ကလည်းစာပေဟောပြောပွဲတွေမှာနာမည်ရနေကြတာတွေရှိလာပါတယ်။ဇာတိဆရာအချင်းချင်း၊ကဗျာဆရာအချင်းချင်းကပညာရှင်အနေနဲ့အတိမတ်မပြုပေမဲ့စာဖတ်အားနည်းတဲ့မသိနားမလည်တဲ့သူတွေစာပေနဲ့ဝေးတဲ့စာပေဟောပြောပွဲဖျက်မြောက်ရေးကော်မတီဝင်တချို့ရဲ့ဖိတ်ကြားချက်ကြောင့်သူတို့တွေစာပေဟောပြောပွဲဆိုတဲ့အစီအမောကိုရောက်လာကြပါတယ်။ရောက်တဲ့ရရာတွေပြောနိုင်ငံရေးအောက်လုံးတွေသုံးဟာသတွေပြောပြီးလက်ခုပ်တန်တွေကိုချူယူကြပါတယ်။ဒီလိုနဲ့စာပေဟောပြောပွဲတွေမှာနာမည်ရစပြုလာပြီးကြပြားရိစာတွေကိုစာမျက်နှာထက်မှရေးသားလာကြပါတယ်။စာထက်လူကအရင်ရှေ့ရောက်နေကြပြီးစာကလူရဲ့နောက်ကိုရောက်နေကြသူတွေပေါ့ငါတူ။စာရေးဆရာကြပြားဆရာတွေရဲ့စာတွေကြပြားတွေကို credit မပေးဘဲစင်ပေါ်မှာသူတို့ကိုယ်တိုင်ရေးသူလူလူနဲ့ရွတ်ဖက်ပြကြပါတယ်။ဒါကြောင့်စာရေးဆရာကဗျာဆရာစစ်စစ်တွေနဲ့မကြာခဏအငင်းပွားကြရပြီးသူတို့တွေကတယောက်ဆိုလူသိရှင်ကြားစာမျက်နှာထက်မှာပြန်ပြီးတောင်းပန်ရတဲ့အဖြစ်တောင်ဖြစ်ခဲ့ပါတယ်။သူတို့မှာစာပေဝန်စာကလည်းမဖူလုံတာကြောင့်အချက်လက်အမှားတွေအယူအဆအလွဲတွေအနေရရှိတဲ့အတွေးခေါ်တွေပါဟောပြောလာကြတာကြောင့်တကယ့်ပညာရှင်တွေတက်သည့်နားလည်တဲ့သူတွေရဲ့ဝေဖန်ထောက်ပြမှုတွေနဲ့လည်းမကြာခဏကြုံတွေ့ကြရပြီးစာပေဟောပြောပွဲမှာဟောနေတဲ့တကယ့်စာရေးဆရာစစ်စစ်တွေကိုပါပရိသတ်ကအထင်မြင်လွဲမှားမှုတွေရှိလာကြပါပြီ။နောက်ပြီးဟောပြောပွဲတွေမှာပေးရတဲ့ဉာဏ်ပူဇော်ကနဲ့အချို့စာဟောသူတွေရဲ့အခွင့်အရေးယူမှုတွေကြောင့်စာပေဟောပြောပွဲတွေနာမည်ပြက်လာခဲ့ပါတယ်။အချို့ဆယ်လီနာမည်ကြီးစာဟောဆရာတွေကတပွဲကိုဉာဏ်ပူဇော်ကအုံသိမ့်အထက်ရမှလိုက်တာမျိုးအရက်အကောင်စားအစစ်မြင့်ဟောတယ်။လင်းပြန်တဲ့အချို့ဖို့လုပ်ပေးမှလိုက်တာမျိုးတွေနာမည်ထွက်လာပါတယ်။စာပေဟောပြောပွဲအတွက်စာဟောဆရာကိုကြိုတင်ဖိတ်ကြားရမှရက်ထက်တာတွေရှိလာခဲ့ပြီးပွဲစီစဉ်တဲ့သူတွေကအားလုံးစီစဉ်ပြီးကမှစာဟောသူဘက်ကပွဲကိုဖျက်ပြီးဉဏ်ပူဇော်ကပူရတဲ့ပွဲကိုလိုက်သွားတာမျိုးလဲမကြာခဏရှိလာဖြစ်လာတယ်လို့ကြားရပါတယ်ငါတို့ဉဏ်ပူဇော်ကတွေကလည်း တနှစ်တနှစ်ကိုတိန်းရာနဲ့ချီပြီးရတာမျိုးဖြစ်လာတာကြောင့်ဟိုတုန်းကလိုပစိုးတကွင်းနဲ့မိုးအလင်းလိုက်ဟောနေတဲ့စာရေးဆရာကြီးတွေလိုစေတနာဝါသနာကြောင့်မဟုတ်တော့ပဲစီးပွားပြည့်လှုပ်ရှားလာကြတယ်လို့ဖြစ်လာကြပါတယ်။စာပေဟောပြောပွဲကိုကန်ထရိုက်ပေးတာတွေဂျားကချိတ်ဆက်ပေးတဲ့သူတွေလည်းရှိလာကြပြီးပွဲစီစဉ်သူနဲ့စာဟောဆရာတွေကြားမှာအရင်လိုနှွေးထွေးလေးစားမှုတွေမရှိကြတော့ပဲအလုတ်တဘောစီးပွားရေးဆန်ဆန်ပြောဆိုဆက်ဆံလာကြတာတွေရှိနေတယ်လို့ကြားသိရပါတယ်ငါတူဒီကြားထဲမှာနားထောင်သူပရိသတ်ကိုစေတနာထားပြီးဟောနေတဲ့စာရေးဆရာစစ်စစ်တွေဟာပေါ်ပင်အချောင်သမားတကယ်စာမရေးတဲ့စာမရေးဆရာတချို့ရဲ့လူမှုကွန်ရက်စာမျက်နှာပေါ်မှာနာမည်ကြီးနေတဲ့ဆယ်လီဆိုသူတချို့ကြောင့်ရောယောင်ပြီးနာမည်ပြက်ကိန်းကြုံနေရတာဟာလည်းဝန်းနေကြကောင်းလာပါတယ်အဘကတော့ဟိုတုန်းကလိုပစိုးတကွင်းနဲ့မိုးအလင်းစေတနာထားဟောခဲ့ကြတဲ့စာရေးဆရာစစ်စစ်ကြီးတွေရဲ့စာပေဟောပြောပွဲစစ်စစ်တွေကိုသာပြန်ပြီးလွမ်းမောတန်တားမိပါကြောင်းပြောရင်ဒီတစ်ပတ်ဏိကုံးချုပ်လိုက်ပြရစေမင်းလဲအားရင်ငါစီစပြန်ပါမင်းရဲ့စာကိုမျှော်နေမယ်ချစ်လစွာသောမင်းရဲ့အဘစန်နီဦး